ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနအာရှဒေသဆိုင်ရာဒုတိယဝန်ကြီးမစ္စတာဟူဂိုဆွိုင်းယားဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တမရဦးသိန်းစိန်တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ကချင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒီကနေ့ရန်ကုန်မြို့ပြည်ထရှာတန်ယုံစာကြီးတိုက်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးရှင်းလင်းပြောကြားခဲ့တာဖြစ်သလိုမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာအထူးကရင်ဆိုင်ဖြည့်ရှင်းရမယ့်အချက်တွေကိုလည်းလေးထားပြောသွားခဲ့ပါတယ်။မြန်မာနိုင်ငံဖြတ်သန်းနေရတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာရှုပ်ထွေးပြီးတိမ်မွေ့နေတဲ့ကြောင်းဒါကြောင့်လေးလေးနက်နက်စဉ်းစားကြဖို့လိုအပ်ကြောင်းပြောခဲ့ပါတယ်။အဲ့ဒီမှာသူတက်တဲ့ပဲပြောသွားတာကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးဖြစ်ပါတယ်။
Central to any modern democracy is the principle that citizens should have the right to choose who governs them. Yet under this country's present constitution, Aung San Suu Kyi, the leader of the main opposition party, is blocked from becoming president.
အခြေခံဥပဒေပြင်ဆင်ရေးကိစ္စဟာများစွာချုပ်ထွေးသလိုဂရုစိုက်ပြီးလှုပ်ဆောင်ဖို့လည်းလိုအပ်ပါတယ်။အခုကျွန်တော်ဖွဲ့စည်းပုံပြင်ဆင်ဖို့နဲ့ပတ်သက်ပြီးအလေးပေးပြောချင်တာကအမတန်ရိုးရှင်းပြီးအရေးကြီးတဲ့ပုံမှန်59စာလုံးပြင်ဆင်ဖို့ကိစ္စပါ။ပြည်သူတွေဟာသူတို့လိုချင်တဲ့အစိုးရကိုရွေးချယ်ပိုင်ခွင့်ဟာဒီမိုကရေစီရဲ့အဓိကကျတဲ့စံနှုန်းတစ်ခုဖြစ်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာအတိုက်ခံပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုတမရဖြစ်ပိုင်ခွင့်ကလည်းတားမြစ်ထားပါတယ်။2015ရွေးကောက်ပွဲမှာ NLD ပါတီဝင်အများစုအနိုင်ရရင်တော့ဒေါက်ဆန်းစုကြည်ဟာတမနာဖြစ်ခွင့်မရှိပါဘူး။ဒါပါကြောင့်ပါလဲ။ဘာဖြစ်လို့လဲဆိုတော့သူ့ရဲ့သားနှုတ်ဦးဟာဗြိတိန်နိုင်ငံသားတွေဖြစ်နေလို့ပါပဲလို့မစ္စတာဟူဂိုဆွိုင်းယားပြောသွားပါတယ်။
The two major groups in Parliament clearly also have a central responsibility for determining whether constitutional amendments can happen. I refer here to the MPs of the USDP party and the Tat Mador. And the moment has arrived.
ဒါပြင်လွှတ်တော်အတွင်းမှာလွှတ်တော်ကိုယ်စားလှယ်အများစုဖြစ်တဲ့စက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တွေနဲ့တမတော်သားကိုယ်စားလှယ်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်အဓိကကျသလိုဘယ်လိုရည်တည်မလဲဆိုတာပုံဝင်လင်းလင်းပြောရမယ့်အချိန်ရောက်နေပြီလို့မစ္စတာဟူဂိုဆွိုင်းယားကပြောခဲ့ပါတယ်
။ As leader of the USDP party, Thurau Shweman has stated his personal support for amending the presidency clause.
ဒါပြင်စက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တူဖြစ်တဲ့သူရဦးရွှေမန်းကအဲ့ဒီပုံမှန်59စာလုံးပြင်ဆင်ဖို့ထောက်ခံပေးလိုက်တာဟာချီးကျူးစရာလို့ပြောကြင်ကြောင်းနဲ့တရားမျှတစွာရှင်းပြလိုတဲ့သဘောထားကိုပြလိုက်တာလို့လည်းမစ္စတာဟူဂိုဆွိုင်းယားကပြောခဲ့ပါတယ်
။ The international community today fully recognizes the importance of the peace process and its centrality to this country's future.
နိုင်ငံတကာအတိုင်းဝိုင်းနေတဲ့အခုချိန်မှာမြန်မာနိုင်ငံရဲ့အနာဂတ်အခြေအနေဟာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာအဓိကတည်မီနေတယ်လို့ထင်မြင်ကြောင်းမထူကွဲပြားတဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးသဘောတူညီမှုရယူတဲ့နေရာမှာမျှတမှုနဲ့ဒဏ်လိုညီများမှုကင်းမဲ့နေခြင်းမြန်မာနိုင်ငံဟာတည်ငြိမ်အေးချမ်းပြီးကျွယ်ဝချမ်းသာတဲ့တည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံအဖြစ်ကနေအလှမ်းဝင်နေအောင်ပဲလို့မစ္စတာဟူဂိုဆွိုင်းယားကပြောခဲ့ပါတယ်ဒါအပြင်ဖိတိန်နိုင်ငံအနေနဲ့ကချင်ပြည်နယ်နဲ့နယ်စပ်ဒေသကစစ်ဘေးဒုက္ခသည်တွေတဲ့ဒေါ်လာတန်ပေါင်းများစွာလူသားချင်းစာနာထောက်ပံ့မှုတွေပေးခဲ့တယ်လို့လာမယ့်နှစ်တွေအတွက်လည်းအမေရိကန်ဒေါ်လာတန်20ထပ်မံထောက်ပံ့ပေးဖို့ဆုံးဖြတ်ထားပြီးဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါအပြင်မစ္စတာဟူဂိုဆွိုင်းယားကဖိတိန်နိုင်ငံဟာ2012ခုနှစ်ထဲကမြမတက်မတော်နဲ့ပြန်လည်ဆက်ဆံရေးတည်ဆောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းဒါပြင်နဲ့ဆိုရင်စရာအချက်တွေကိုတော့မပြောဘဲရင်းကုန်နှုတ်ပိတ်နေမှာမဟုတ်ကြောင်းသူ့ရဲ့ခီးစဉ်အတွင်းတမရော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းနဲ့တွေ့ဆုံချိန်ကခလေးစစ်သားကိစ္စမြမတမရော်ဆွမ်းဆောင်ရည်မြင့်တင်ဖို့အတွက်ဗြိတိန်စစ်တပ်သူနဲ့ပူးတွဲတင်ကြားရေးကိစ္စတွေနဲ့လင်မိုင်းဆိုင်ရာအကြမ်းဖက်တာတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့လည်းမစ္စတာဟူဂိုဆွိုင်းယားကအခုလိုပြောပါတယ်
။ Over 1 year ago I visited Rakhine State. I was the first European minister to do so. I heard directly the grievances, the fears and the concerns of both the Muslim and the Buddhist communities.
ပြီးခဲ့တဲ့နှစ်ကမိမိရဲ့မြန်မာနိုင်ငံခီးစဉ်မှာရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါတယ်။မွတ်စလင်နဲ့ဗုဒ္ဓဘာသာဝင်လူအဖွဲ့အစည်းနှစ်ခုစလုံးခန်းစားနေရတဲ့အကြောက်တရားတွေကိုကြားသိခဲ့ရပါတယ်။မွတ်စလင်ဒုက္ခသည်စခန်းတွေရဲ့ဆိုးဝါးတဲ့အခြေအနေတွေကိုလည်းတွေ့ရှိခဲ့ရပါတယ်။အခုတနည်းကြော်ကြားလာပြီးတဲ့အချိန်မှာတိုးတက်မှုဟာအနည်းငယ်သာရှိတယ်လို့လည်းသိရပါတယ်။ဒီလာထွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တေဆုံးမှုနဲ့ပတ်သက်ပြီးတော့လည်းကြားသိခဲ့ရတဲ့အတွက်စိတ်ထိခိုက်ရသလိုအဲ့ဒီကိစ္စအတွက်လည်းစုံစမ်းစစ်ဆေးရေးပြုလုပ်ဖို့မိမိတို့အနေနဲ့တိုက်တွန်းထားပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုချိန်ချောက်မှုတွေများလာတာကိုလည်းမိမိတို့အနေနဲ့လက်မခံနိုင်ပါဘူး။ ရခိုင်လူအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့ဒီလိုကိစ္စတွေကိုဝိုင်းဝန်းတားဆီးပေးဖို့မြစ်တာရက်ခံလိုပါတယ်ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့သူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကူညီနိုင်အောင်အစိုးရအနေနဲ့တာဝန်ရှိကြောင်းကိုလည်းပြောကြားလိုပါတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာဒုတိယဝန်ကြီးမစ္စတာဟူဂိုဆွိုင်းဟားကပြောသွားပါတယ်ခင်ဗျာ